မြန်မာနိုင်ငံမှာမတင်းဇန်နဝါရီလ29ရက်နေ့ကစလို့ကျန်းမာရေးဝန်ထမ်းတွေကိုကိုဗစ်ကာကွယ်ဆေးရီစတင်ထိုးနှံပေးနေပြီဖြစ်ပါတယ်။ရန်ကုန်တိုင်းအတွင်းမှာတော့ရန်ကုန်ပြည်သူ့ဆေးရုံကြီးကသူနာပြုဒေါက်တာတက်သိန်းကကိုဗစ် -19 ကာကွယ်ဆေးပထမဆုံးထိုးနှံခံရသူဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဌာနကကြေညာထားပါတယ်။ကျန်းမာရေးဝန်ထမ်းတွေလိုပဲကိုဗစ်တိုက်ဖျက်ရေးမှာပါဝင်ဆောင်ရွက်နေတဲ့စီရနာဝန်ထမ်း volunteer တွေလည်းပထမဆုံးအထုပ်ကာကွယ်ထိုးဆေးထိုးနှံခွင့်ရကြပါတယ်။ပထမဆုံးအထုပ်ထိုးနှံခွင့်ရတဲ့အပေါ်စီရနာဝန်ထမ်းတွေကဝမ်းမြောက်မိတယ်လို့ပြောပါတယ်
။ဝမ်းမြောက်ရတယ်။ပြီးတော့နောက်တစ်မျိုးအနေနဲ့ကျွန်တော်တို့ဒီလိုမျိုးကျွန်တော်တို့လောက်ကန်ပြီးခဲ့တဲ့အတွက်ကျွန်တော်တို့ဦးစားပေးပြီးတော့ဒီကာကွယ်ဆေးထိုးနှံတဲ့ဆိုင်ရင်းထဲမှာထည့်ပြီးရတဲ့အတွက်ကျွန်တော်တို့ဝမ်းလဲဝမ်းသာပါခင်ဗျ။အကုန်လုံးကုန်ပြီပါခင်ဗျ။ဟိုနိုင်ငံတော်ကနေလည်းဒီဟာတွေကိုကျွန်တော်လူတိုင်းစီထိုးနှံအောင်လို့ဆောင်ရွက်ပေးနေတဲ့အတွက်ဒီကာလာရည်မြင်မြင်ပြီးသွားမယ်လို့မျှော်လင့်ပါတယ်ခင်ဗျာ
။ရန်ကုန်တိုင်းဒေသကြီးကစေရနာဝန်ထမ်းတစ်ဦးဖြစ်တဲ့အသက်25နှစ်အရွယ်ကိုငိမ့်ချန်းစိုးက AFP သတင်းဌာနကိုပြောသွားတာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့အားနဲ့ချိနေနေတဲ့ကျန်းမာရေးဆောင်ရှောက်မှုစနစ်ကြောင့် COVID-19 ရောဂါကိုတုံ့ပြန်ရမှာကျန်းမာရေးဝန်ထမ်းအပြင်စေရနာဝန်ထမ်းတွေကိုလည်းအကြီးအကျယ်ပြီးခေါ်နေရတာဖြစ်ပါတယ်။မနေ့ကကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူအသစ်134ယောက်ထပ်တိုးတွေ့ရှိခဲ့ပါတယ်။ဒါကြောင့်ကူးစက်သူစုစုပေါင်းက 33,800 ယောက်ရှိပြီဖြစ်ပါတယ်။ပြီးခဲ့တဲ့24နှစ်အတွင်း COVID-19 ကြောင့်သေဆုံးသူက9ယောက်ရှိပါတယ်။ဒီသတင်းပတ်တွေအတွင်းပထမဆုံးအချိန်သေဆုံးသူ second round အောက်ကျဆင်းသွားတာဖြစ်ပါတယ်။အခုချိန်အထိ COVID ကြောင့်သေဆုံးသူစုစုပေါင်း3089ယောက်ရှိပြီဖြစ်ပါတယ်ခင်ဗျ။